မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်လို့ရှာမှုတွေပေါ်အာဏာပိုင်တွေအကြမ်းဖက်ပြိုကွဲမှုတွေကြောင့်ထွက်ပြေးတင်းရှောင်သူတွေတိုးလာနေတဲ့အတွက်အိန္ဒိယထိုင်းနိုင်ငံကလည်းကြိုတင်ပြင်ဆင်နေပါတယ်။ဒေသခံထိုင်းတမ်မူတူကတော့အခြေအနေကိုအနိကက်စောင့်ကြည့်နေတယ်လို့ပြောပါတယ်။
กรณีที่น่าจะเป็นไม่ได้ก็คืออาจจะมีคนที่ในเรื่องของผู้ชุมนุม
ปฏิบัติที่ผิดละเมซวยสนับญาติฤทธิ์ท้ายနိုင်ငံကိုเลซ่ဖြတ်ချုံဝင်လာနိုင်တဲ့อลาล่าฤทธิ์ရှိနေပါတယ်စစ်ဖြစ်ပြီဆိုရင်တော့လူတွေအလုံးရင်းနဲ့လည်းရောက်လာနိုင်ပါတယ်လို့မြန်မာနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့ท้ายနိုင်ငံမဲဆောက်ခေအခြေဆိုင်ท้ายအမှတ်လေးတရင်တရင်မူပရဆန်ဟမ်ပရာဆတ်ကရိုက်တာသတင်းဌာနကိုပြောလိုက်တာပါတရားနာလက်နက်ကင်ဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားစီယုံ KNU ထင်းချုံရဲ့နေမြေမှာတင်းရှောင်လာသူတွေရာနဲ့ချီရှိနေတယ်လို့ထိုင်းနိုင်ငံနဲ့နေဆက်ရှမ်းပြည်နယ်ကတရားနာလက်နက်ကင်တွေထင်းချုံရဲ့နေမြေမှာခိုးလုံနေသူတွေရှိတယ်လို့လည်း KNU တာဝန်ရှိသူတို့ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးမတည်မငြိမ်ခြေနေတွေပေါ်ပေါက်နေတယ်လို့ KNU ပါဝင်တရားနာလက်နက်ကင်ဖွဲ့တစ်ခုနဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေရှိနေတာကြောင့်ထိုင်းရနာမဏိကနေဆက်ဒေသတွေမှာလူငယ်တို့မြင့်ထားပြီးစောင့်ကြည့်နေတာပါမြန်မာနိုင်ငံဘက်ကတင်းရှောင်လာသူတွေရောက်လာခဲ့မယ်ဆိုရင်နေရာချထားပေးနေအောင်မဲဆောက်ခရိုင်ထဲမှာလူရေ 4,000-3,000 လောက်အတွက်ခုံလုံးစရာနေရာပြင်ဆင်ထားတဲ့အစီအစဉ်တစ်ခုကိုလည်းတွေ့မြင်ခဲ့ရကြောင်းရွှေတာသတင်းကဖော်ပြထားပါတယ်ခင်ဗျာ